မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလချင်းကျင်းပမယ့်ရွေးကောက်ပွဲမှာမေးပေးခွင့်ရမယ့်မေးစံတရှိတဲ့အတွက်တရင်ရှက်လက်တွေရနိုင်ဖို့မိုဘိုင်းလက်ကင်ဖုန်း application ကိုဒီတစ်ပတ်ချင်းမှာပဲစတင်အသုံးပြုခွင့်ပေးလိုက်တယ်။လက်တွေ့သုံးဖို့အခက်ကြုံနေတဲ့ရခိုင်ပြည်နယ်ရရှိနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။မိုဘိုင်းလက်ကင်ဖုန်းကနေအင်တာနက်သုံးတဲ့သူခန့်မှန်းရှည်22တန်းလောက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မတိုင်ခင်ရွေးကောက်ပွဲအတွက်တရင်ရှက်လက်တွေရနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီတစ်ပတ်ချင်းမှာပဲ Ambotter 2020 app ကိုမိတ်ဆက်လိုက်တာပါ။ကရောကကြုံရရတဲ့အတွက်တော့လာလှုပ်ရှားမှုတွေကိန်းတထားရှင်မှာကျင်းပမယ့်ရွေးကောက်ပွဲမှာမေးစံတရှင်တွေသိရှိလိုတဲ့တည်င်းရှက်လက်တွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းကော်မရှင်ကပြောပါတယ်။ဒါပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေကိန်းတထားတဲ့ရခိုင်ပြည်နယ်မှာတော့ကော်မရှင်ကမျှော်မှန်းထားသလိုဖြစ်လာနိုင်တဲ့လားလာတွေနေပါနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်နိပခတ်တွေပေါ်ပေါက်ခဲ့ရကတနည်းကြော်ကြပိတ်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုပြီးခဲ့တဲ့ဩဂုတ်လမှာပြန်ဖွင့်ပေးလိုက်တယ်။မြန်နှုံနှင်းဖူးကြည့်မရပဲတူးကြည့်လောက်တာခွင့်ပြုခဲ့တာကြောင့်လက်တွေ့သုံးတဲ့နေရာမှာအခက်အခဲတွေကြုံနေရတာပါ။ကျောက်တော်ဒေတာခန်ကိုကျော်လာမြင့်ကတော့သုံးပြတဲ့ရှင်နေနဲ့ဂျုံနေရတယ်လို့ပြောပါတယ်
။ application ထုတ်ပြတာကိုလည်းကျွန်တော်တို့ဒီမကြည့်ဘူးပြဒါပါပြီလို့ဆိုတော့ကျွန်တော်တို့အနေထားကလေးသုံးနေဒါကျွေးရတာတော့အဆင်ပြေဘူးဆိုတော့လေဒါဒါကိုမကြည့်ဘူးဖြစ်နေတယ်ဒီအခြေအနေမှာတော့ application ပြမတာဒါဒီကျွန်တော်ဒီအခုကျောက်တော်မြို့ရယ်အပြီးတော့ဒီကျောက်တော်ပါဝင်ဒီပုံငါးချင်းရယ်နောက်ရေအဲ့ဒီပါဝင်မျိုးတွေမှာစတော့ဒီတူကြီးလောက်ပြရတာတူကြီးပြရတာအနည်းဆုံးအချက်ပေါ့ဒီတောက်ကမျိုးတွေမှာရှိတဲ့တာဝါတိုင်းတွေကတော့တူကြီးဒါမှမဟုတ်သေးတဲ့တာဝါတိုင်းတွေရှိတယ်လို့ပြောတဲ့တာဝါတိုင်းတော့ဒီမဟုတ်သေးတဲ့တာဝါတိုင်းလက်ရှိပါလေအဲ့ဒါဆိုတော့ဒီမှာအဆင်ပြေပါပြီပြီးတော့ကျေစုတွေကလည်းအကြောက်ပြတဲ့ဆွဲမွန်နေတော့ဗာမှသွားပြီးတော့နေပြင်းတွေကြည့်မယ်ပို့ကြည့်မယ်ဒီကြည့်မယ်ဟာလက်ရှိဒီမှာဆက်လက်ရွေးကောက်ပွဲတဲလို့ပြောဆိုခဲ့တာဗာမှရှိတာမရှိဘူးလို့ကျွန်တော်ပြောရတယ်ဗျ
ဆွေဒီနိုင်ငံရှေ့ဆိုင်နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီဖွဲ့ရဲ့ IDE ရဲ့အာရှဖောင်ဒေးရှင်းတို့ရဲ့အကူအညီနဲ့မြန်မာနိုင်ငံကပေါ့စတာအဖွဲ့ကစီစဉ်ထုတ်လုပ်တဲ့ mobile app ကိုစတင်သုံးပြုရမှာအားနည်းချက်ရှင်ရင်းချက်တွေရှိမယ်ဆိုရင်တည်ခံဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပင်ကြားထားပါတယ်။ Ambotter 2020 app ကိုတော့ Mipizo ဆိုတဲ့ website မှာ direct download ရယူနိုင်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင် website နဲ့ Facebook စာမျက်နှာတွေမှာသုံးဆွေးနွေးကိုလေ့လာနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်လုံးအင်တာနက်ဆက်သွယ်မှုခက်ခဲတဲ့နေရာမျိုးမှာလက်တွေ့သုံးဖို့မလွယ်ဘူးလို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ညှိနှိုင်းရမှုကိုအောင်နိုင်ကပြောပါတယ်
။မြစ်စင်းကတော့သူတို့ကတော့ဒီကော်မရှင်ကတော့ဒီမြစ်စင်းကိုကစီစီတီကြည့်ဖို့အတွက် application ကတော့လောက်လိုက်ပြီနော်။ဒါပေမဲ့အဲ့ဒီ application ကဒီ internet ကောင်းတဲ့မြို့နယ်တွေမှာပဲဒီဖြိုးကြည်ရောရတဲ့မြို့နယ်တွေမှာပဲအဆင်ပြေမှာ။ဒါပေမဲ့ဒီကျွန်တော်တို့သူကြည်ရတဲ့မြို့နယ်တွေကကျွန်တော်တို့ရထိုင်မှာကျတော့ရှင်းနေရှိတာပေါ့။ဒီ application ကိုသုံးပြီးတော့ကြည့်တော့အဆင်ပြေမှာမဟုတ်ဘူး။ဒါတော့သူတို့တဲ့အဆင်ပြေနိုင်လောက်တဲ့ဒီကျွန်တော်တို့မြန်မာနိုင်ငံလုံးအနေနဲ့ပြင်နေတဲ့ဖြိုးကြည်ပွဲရဲ့ကိုဒီမြို့နယ်တွေမှာလည်းကျွန်တော်တို့ chat ဒီဖြိုးကြည်ပြင်နေလို့ဆိုတော့ကျွန်တော်အနေနဲ
့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကလည်းမေးစံတရှိစီရင်ထုတ်ပြန်တာကို mobile လက်ကန်ဖုန်းကနေကြည့်ရှုနိုင်အောင်စီစဉ်ထားပေမဲ့လက်တွေ့မှာတုံ့ဖို့အခက်အခဲရှိတယ်လို့လည်း data ခံတွေကပြောပါတယ်။ကရွာကကြောင့်တော်လာလှုပ်ရှားမှုတွေကန့်တတ်ထားပြီးလူစုခွင့်နဲ့ကိုအကြံပြုထားတဲ့အတွက် online ကိုအထားရနေချိန်မှာရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင် internet ကိုအထားရတဲ့ဝန်ဆောင်မှုတွေမှာစင်ကုန်မှုတွေကြုံနေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ဒီပြဿနာကိုပြည်နယ်ကော်မရှင်တာဝန်ရှိသူတွေအနေနဲ့ချိန်ရှင်းနိုင်တဲ့နေလိုက်မရှိသေးဘူးလို့လည်းပြောပါတယ
် application ကအဲ့အချိန်မပြေဘူးဆိုတော့ဒါကတော့အဲ့ application လုပ်ဆောင်တဲ့အဖွဲ့ကြီးနဲ့ပဲဆိုင်တယ်လေအဲ့အဲ့ဒီကအချိန်ပြေပြေကြည့်လို့ရအောင်ပြန်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်တော့ဒါမျိုးပညာပိုင်းလဲကြောက်ကြွန်းနေသူရှိရင်တော့ကြည့်လို့ရကြမယ်ပေါ့လေနော်ဒါကကြတော့ဟိုရခိုင်ပြည်နယ်ကော်မရှင်ကတော့လက်သေးလို့မရဘူးပေါ့လေဒါကြတော့
လက်နက်ကင်ပဏိပခတ်တွေနဲ့ကိုဘက်ကယောဂအန်ဒီအေဂျုံနေရတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရတဲ့ပေါ့ပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါကယောဂကူးဆက်မှုတွေကြုံနေရရှိမှာလူထုအတွက်အရေးကြီးတဲ့တည်င်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြေဝရဖို့အရေးကြီးကြောင့်လေပြီးခဲ့တဲ့လဆိုင်ပိုင်းမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုကလည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ်